Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှိမြခင်မလ3ရက်ကြာတာပြည်နေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့32တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝန်လန်ကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရုရှားကယူကရိန်းမြို့ကြီးတချို့ကိုတင်ပိုက်လိုက်တဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလည်းတန်းနဲ့ချီပြီးတော့ထွက်ပြေးနေကြရပါတယ်ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုချုံချကန့်ကွက်တဲ့ဆုံးဖြတ်ချက်မှုကြောင့်ကိုကုလသမဂ္ဂမှာတာမကြီးဦးကျော်မိုးထွန်းကထောက်ခံခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဟာအခုလ20ရက်နေ့မြန်မာနိုင်ငံကိုသွားပါမယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်တဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူ
တယ်နဲ့ဆက်တနိုင်ကျော်ကျော်လောက်ကြီးတွေတိုက်ပွဲကျင်းပနေတာပေါ့ဒီကနေ့စဉ်နေ့တိုင်းအဲ့လိုမျိုးတိုးလို့ရသလားစစ်ကြောင်းကဒီကတက်ပြီးတော့ရှေ့ဆက်တာပေါ့နော်
ကြားပြည်နယ်အတွင်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြရပါမယ်။ရခိုင်ပြည်နယ်အတွင်းကုံစင်းတို့ကြီးမြင့်နေတာနဲ့လောင်စာစီစည်းတွေတက်နေလို့အငှားရင်ပေါင်းတွေအခက်ကြုံနေရတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကျမရေးကဏ္ဍဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့ကြာတာပရိညာအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြမှာပါခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတာသတင်းတစ်ပတ်ကြာလာချိန်မှာယူကရိန်းမျိုးကြီးတချို့အဝိုင်းခံထားရသလိုဒုက္ခသည်တန်းနဲ့ချီထွက်ပြေးနေရပါတယ်ရုရှားတပ်တွေအနေနဲ့ယူကရိန်းအဓိကမျိုးကြီးတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပြီးယူကရိန်းနယ်စပ်ကျော်ထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်းတသန်းကျော်လာချိန်မှာယူကရိန်းသမ္မတဗိုလော်ဒီမာဇယ်လင်စကီကရန်သူရဲ့အစီအစဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဒီနေ့ပြောလိုက်ပါတယ်ရုရှားအနေနဲ့ခါခစ်ချန်နီဟစ်နဲ့မာရီရူပူမြို့ကြီးတွေကိုအပြင်းထန်တိုက်ခိုက်နေပေမဲ့အားလုံးကိုယူကရိန်းလက်ထဲမှာဆက်ထိန်ချနိုင်သေးတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးကလည်းဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့ရုရှားအရင်သိမ်းထားတဲ့ခရိုင်းမီးယားဒေသအပေါ်နာကနိုင်ငံတောင်ပိုင်းမြို့ကြီးခါဆန်ရဲ့အခြေအနေကတော့မတေချာတော့ပဲဒီမြို့ရဲ့အဓိကနေရာတွေမှာရုရှားတပ်တွေရောက်နေပြီးလက်ရှိမှာဘသူကမြို့ကိုထိန်းထားတယ်ဆိုတာအငြင်းပွားနေစေဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်ဆေးရနီကော့ဖ်ကလည်းအခုလိုတပတ်ကြာအထိယူကရိန်းအနေနဲ့ရုရှားတပ်ကြီးကိုခုခံထားနိုင်မယ်လို့အရင်ကဘယ်သူမှမထင်ခဲ့ပဲစိန်ခေါ်မှုတွေအခုဆက်ကြုံနေရပေမဲ့ယူကရိန်းဘက်ကယုံကြည်မှုရှိရှိနဲ့ဆက်ခုခံထားနိုင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လည်းယူကရိန်းဒုက္ခသည်အများဆုံးလက်ခံထားတဲ့ပိုလန်ပါဝင်ဥရောပကိုဒီနေ့ခီးထွက်ပြီးယူကရိန်းရဲ့နေတိုးစစ်မဟာမိတ်အဖွဲ့နဲ့တွေ့ဆုံဖို့ရှိနေချိန်မှာယူကရိန်းကိုစစ်လက်နဲ့ဆက်ပို့နေတာအပြင်ဂျာမနီကိုလည်းအမေရိကန်တပ်သားပေါင်း 4,000 နီးပါးမလေးကထပ်ပို့လိုက်ပါတယ်။အခုလိုယူကရိန်းကိုရုရှားကကျူးကျော်တဲ့အပေါ်ရှုံချကန့်ကွက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလထွေထွေညီလာခံမှထောက်ခံခဲ့တယ်လို့တမ္ပတ်ကြီးဦးကျော်မိုးထွန်းကဆိုပါတယ်။ကုလသမဂ္ဂထွေထွေညီလာခံကမနေ့ကချမှတ်တဲ့ယူကရိန်းပေါ်ကျူးကျော်မှုကန့်ကွက်တဲ့ဆုံးဖြတ်ချက်ဆိုမူကြမ်းကိုပူးတွဲဆိုရှင်ပြည်ထောက်ခံပေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလည်းစစ်တပ်ရဲ့လူမဆန်ရက်စက်ကြမ်းကြုတ်မှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်အလားတူဆင်းရဲဒုက္ခတွေရင်ဆိုင်နေရတာမို့ယူကရိန်းပြည်သူတွေကြုံနေရတဲ့ဒုက္ခတွေကိုပုံပုံနားလည်ခံစားမိပါတယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့လူရဲအတွက်ရုရှားပေါ်ပြက်ပြက်သားသားရှုတ်ချလိုက်ပြီးရုရှားတပ်တွေချက်ချင်းအပြည့်အဝပြန်ယူသိမ်းပေးဖို့ကိုလည်းကုလသမဂ္ဂထွေထွေညီလာခံက142နိုင်ငံထောက်ခံမဲနဲ့မနေ့ကဗိုလ်တူးနေမှာဆုံးဖြတ်ခဲ့တာပါဒီကုလဆုံးဖြတ်ချက်ကိုရုရှားမှာမဲ့ဘယ်လာရုစ်မြောက်ကိုရီးယားဆီးရီးယားအရီထရီးယားစုစုပေါင်း9နိုင်ငံကကန့်ကွက်ခဲ့ပြီးမဲမပေးတဲ့35နိုင်ငံထဲမှာတော့မြန်မာအင်းချင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နောက်ပါကစ္စတန်နဲ့အာဆီယံတက်ကလာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်ခင်ဗျာမြန်မာနိုင်ငံအနေနဲ့အမေရိကန်အာဆီယံထိပ်သီးဘက်ကိုနိုင်ငံရေးအရခန့်တာမဟုတ်တဲ့ကိုယ်စားလှယ်တည်းရေးအမေရိကန်ကဖိတ်ကြားဖို့ရှိနေပါတယ်။ဒီလကောအမေရိကန်မှာလက်ခံကျင်းပမဲ့ရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံ10နိုင်ငံနဲ့အမေရိကန်ခေါင်းဆောင်တွေတက်ရောက်မဲ့ဒီထိပ်သီးဘက်ကြီးကိုအာဆီယံအရင်သဘောတူထားချက်အတိုင်းအခုလိုဖိတ်ကြားဖို့ရှိတယ်လို့အမေရိကန်ကမနေ့ကပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်နဲ့ကမကထလုပ်ပြီးမတ်လ28ကနေ29အထိကျင်းပမဲ့ဒီထိပ်သီးဘက်ကိုအာဆီယံဆုံးဖြတ်ထားတာထောက်ခံတဲ့အနေနဲ့အစင်းမြေပွဲတွေမှာမြန်မာကနိုင်ငံရေးရခန့်တဲ့ကိုယ်စားလှယ်မဟုတ်တဲ့ ပုံမှန်ဝန်ထမ်းအရာရှိကိုသာဖိတ်ကြားမယ်လို့နိုင်ငံခြားရေးပြောခွင့်ရကဆိုပါတယ်ဒါပေမဲ့အခုလိုဖိတ်မဲ့အရာရှိဘသူဘဝဖြစ်မယ်ဆိုတာကိုတော့ Reuters သတင်းဌာနကမေးရမှာအမေရိကန်နိုင်ငံခြားရေးပြောခွင့်ရကတော့မဖြေခဲ့ပါဘူးမြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူချက်၅ချက်ကိုအကောင့်ထဲမဖော်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကုန်တည်းကအာဆီယံဆင့်မြင့်ဆွေးနွေးတွေမှာအခုလိုမြန်မာစစ်ကောင်စီခန့်တဲ့အဆင့်မြင့်ကိုယ်စားလှယ်ကိုတရားခွင်ပြိပင်လာခဲ့ပေမဲ့မြန်မာဘက်ကတော့ငြင်းပယ်လာခဲ့ပါတယ်တကယ်တော့အမေရိကန်အနေနဲ့တရုတ်ရဲ့ကြီးမားလာတဲ့အာဏာကိုပြန်ထိန်းချိနိုင်ဖို့အာရှဒေသတွင်ထိတွေ့ဆက်ဆံမှုတွေတိုးလှုပ်လာရမှာအခုအာဆီယံနဲ့ထိပ်ပြီးပွဲကလည်းအဓိကအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ဒီ US အာဆီယံထိပ်ပြီးပွဲမတိုင်ခင်လေးကိုမြန်မာနိုင်ငံကအာဆီယံထူးထန်သွားဖို့ရှိနေပါတယ်မြန်မာဆိုင်ရာအာဆီယံထူးထန်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအဖြစ်ဒီလ20ကနေ23ရက်အတွင်းသွားမယ်လို့ရုတ်တရက်ကြေညာလိုက်တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီဆွေးနွေးပွဲကိုဖြုတ်ချကဆေးရနာသိမ်းခဲ့ပြီးငြိမ်းချမ်းပြန်လည်တည်ဆောက်နိုင်ဖို့အာဆီယံဘက်ကကြိုးပမ်းလာချိန်မှာအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့နိုင်ငံခြားရေးဝန်ကြီးပရက်ဆွန်ခွန်သွားမယ့်အခုခီးစဉ်ထပ်ပေါ်လာတာလို့ AP သတင်းကဆိုပါတယ်အာဆီယံဘုံသဘောတူချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထဲမဖော်သေးတာကြောင့်အာဆီယံဆင့်မြင့်စည်းဝေးတွေတက်ခွင့်ပြိပင်လာခဲ့ချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကိုရိုင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းမထူသေးပါဘူးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှာတက်ခဲ့တဲ့ပြီးခဲ့တဲ့နှစ်အာဆီယံထိပ်သီးတုန်းကချမှတ်ခဲ့တဲ့ဒီဘုံသဘောတူချက်၅ချက်ထဲမှာအဓိကအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့ပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့နဲ့လူသားချင်းဆိုင်ရာအကူအညီပေးဖို့တွေကိုအဓိကတောင်းဆိုထားပါတယ်။အရင်အာဆီယံလက်ချောက်ကထဘရူနိုင်းနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်တုန်းကတော့ထိမ့်သိမ်းခံရတဲ့အရင်မြန်မာခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတာမရလို့မြန်မာနိုင်ငံကိုမသွားနိုင်ခဲ့ဘူးလို့အာဆီယံနဲ့နှိစက်သူတွေကဆိုထားပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားအာဏာရှင်ကိုဆန့်ကျင်ဝင်တိုက်ပေးမယ်လို့ထိုင်းဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတချို့ကထူးထူးခြားခြားစည်ရင်သွင်းလိုက်ပါတယ်။ထိုင်းလီဒတ်ထွတ်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူချန်နဖောင်းဖောင်ပိုင်ကအခုယူကရိန်းအရေးဟာထိုင်းနိုင်ငံမှာစစ်တပ်ကြောတောင်နောက်ခံပေးထားတဲ့အစိုးရကိုဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုအတွက်အလိုလျောက်ဝန်ကူတင်တာပါလို့ပြောလိုက်ပါတယ်။အသက်28နှစ်အရွယ်ချန်နဖောင်ကထိုင်းစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြသူတဦးအနေနဲ့အခုယူကရိန်းပြည်သူတွေအတိုက်အခိုက်ခံရတာတွေ့ရလို့တကယ်ကိုစိတ်မကောင်းဖြစ်မိတယ်လို့ရိုက်တာသတင်းဌာနကမနေ့ကပြောပါရယ်ယူကရိန်းပြည်သူတွေလည်းထိုင်းမှာလိုဒီမိုကရေစီလိုချင်ပေမဲ့ကမ္ဘာအင်အားကြီးအာဏာရှင်နဲ့ကြုံနေရတာမို့ဝိုင်းကူခြင်းကြောင့်ဆက်ပြောလာတဲ့ချန်နဖောင်နဲ့တငယ်ချင်း9ယောက်ဟာထိုင်းနိုင်ငံကယူကရိန်းတန်ရုံကိုမနေ့ကသွားပြီးတော့အခုလိုစစ်သားတဲ့အဖြစ်စည်ရင်သွင်းခဲ့တာဖြစ်ပါတယ်တကယ်တော့အခုအပတ်ထဲတရက်ထဲမှာကိုအခုလိုယူကရိန်းမှာစစ်ဝင်တိုက်ပေးခြင်းနဲ့ထိုင်းနိုင်ငံသား2000ကျော်နာမည်စည်းရင်းကိုအင်တာနက်ကနေစုဆောင်းရရှိထားပြီးဖြစ်တယ်လို့လည်းဒီအင်တာနက်ကနေစုဆောင်းရေးအဖွဲ့ကဆိုနေပါတယ်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအောက်စားသမားတွေကိုဘေကျင်းဆောင်းရာသီမတန်ဆွမ်းအိုလံပစ်ပြိုင်ပွဲဝင်ရောက်ရှင်ပြိုင်ခွင့်မပေးတော့ဘူးလို့နိုင်ငံကမတန်ဆွမ်းအိုလံပစ်ကော်မတီ IBC ကပြောလိုက်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့တခြားအကစားအသင်းတွေကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုဝင်ခွင့်ပေးရင်သူတို့အနေနဲ့ပြိုင်ပွဲကိုသတိမောက်မယ်လို့ချိန်ကြောက်လာတာကြောင့်ဘေကျင်းဆောင်းရာသီမတန်ဆွမ်းအိုလံပစ်ပြိုင်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့နိုင်ငံတကာမတန်ဆွမ်းအိုလံပစ်ကော်မတီဥက္ကဋ္ဌအန်ဒရူးပါဆန်ကဘေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်အစောပိုင်းတုန်းကတော့ IPC ဘက်ကအကစားသမားတွေဟာကျူးကျော်တဲ့သူတွေမဟုတ်တာကြောင့် IPC အနေနဲ့သူတို့ရဲ့စည်းမျဉ်းတွေနဲ့အညီရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံကိုစားပြုမဟုတ်ပဲဝင်ခွင့်ပေးခဲ့တာပါဒါပေမဲ့ကျန်တဲ့နိုင်ငံတွေကမတန်ဆွမ်းအိုလံပစ်ကော်မတီတွေကဒီလိုဆုံးဖြတ်ချက်ကိုပြန်ပြင်ဖို့မစင်စားရင်ဆောင်းရာသီမတန်ဆွမ်းအိုလံပစ်ပြိုင်ပွဲဟာအကြီးကျယ်ထိခိုက်လာနိုင်စရာရှိတယ်လို့ပြောတဲ့အကြောင်းဥက္ကဋ္ဌဖော်စင်ကပြောပါတယ်နိုင်ငံကိုစားပြုမတန်ဆွမ်းအိုလံပစ်ကော်မတီတွေအားစားသမားတွေနဲ့အားစားအဖွဲ့အတော်များများကလည်းပြိုင်ပွဲကိုသတိမောက်ဖို့ချိန်ကြောက်လာကြပြီးတော့အားစားရွာတွေမှာလည်းအခြေအနေတွေကသာသာရရာမဟုတ်ပဲထိမ့်မရတဲ့အနေအထားဖြစ်နေတယ်လို့သူကပြောပါတယ်ရုရှားနဲ့ဘယ်လာရုစ်နိုင်ငံကအောက်သားသမားတွေဟာသူတို့အစိုးရရဲ့လုပ်ရက်တွေရဲ့အကျိုးဆက်တွေကိုခံစားရတာဖြစ်တယ်လို့ပေါ်စင်ကပြောပါတယ်။ ပေကျင်းဆောင်သည့်မတန်ဆန်းအိုလံပစ်ပြိုင်ပွဲမှာရုရှားကအာဇာသမား82ယောက်နဲ့ဘယ်လာရုစ်က12ယောက်ဝင်ပြိုင်ဖို့လှုပ်ထားတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတော်မှာ COVID-19 ကူးစက်မှုနဲ့တွေ့ဆုံမှုတွေဆက်လက်ကြာဆင်းလာနေပြီးတော့ပြီးခဲ့တဲ့ February လနောက်ဆုံးပတ်ကကူးစက်မှု16ရာခိုင်နှုန်းနဲ့တွေ့ဆုံမှု10ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ကထုတ်တဲ့အပတ်စဉ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီကာယောဂါဆုကိုအောင်မြင်ကျော်လွှားနိုင်ပြီလို့ကြေညာနိုင်ဖို့သိစောနေသေးတဲ့အကြောင်း WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကသတိပေးပါရယ်။ February 22ရက်နေ့ကနေ28ရက်နေ့အထိကမ္ဘာတော်မှာ COVID-19 ကာယောဂါနောက်ထပ်ကူးစက်သူ10သန်းနဲ့သေဆုံးသူ6000ရှိတယ်လို့ WHO ကဆိုပါရယ်။ Pacific အနောက်ပိုင်းဒေသတစ်ခုတည်းပဲယောဂါကူးစက်သူ32ရာခိုင်နှုန်းတိုးလာပြီးတော့သေဆုံးသူ22ရာခိုင်နှုန်းတိုးလာတယ်လို့လည်းပြောပါရယ်။WHO ရဲ့ဒေတာကြီး6ခုထဲမှာမြေထဲပင်လယ်အရှေ့ပိုင်းဒေတာကတော့ယောဂကူးစက်မှု34ရာခိုင်နှုန်းနဲ့စံချိန်တင်ကျဆင်းခဲ့ပြီးတော့တေဆုံးနှုန်းကတော့4ရာခိုင်နှုန်းရှိတယ်လို့ပြောပါတယ်။ဒါပြင်အာဖရိကဒေတာအရှေ့တောင်အာရှဥရောပနဲ့အမေရိကဒေတာတွေမှာလည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းဗိုင်းရပ်ကြောင့်တေဆုံးသူအရေအတွက်တွေကျဆင်းခဲ့တယ်လို့ WHO ရဲ့အပတ်စဉ်အစီရင်ခံစာမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်ကူးစက်မှုတွေကိုအနီးကပ်လေ့လာစောင့်ကြည့်နေတဲ့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ဒီနေ့ထုတ်ပြန်ချက်အရတော့ကမ္ဘာ့ရောမှာဗိုင်းရပ်ကူးစက်ခံသူတန်း440ကျော်နဲ့တေဆုံးသူက 9.9 တန်းကျော်သွားပြီလို့ဖော်ပြထားပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံရဲ့စွမ်းအင်ကဏ္ဍမှာနျူကလ িয়ার စွမ်းအင်ကိုပါထည့်သွင်းဖို့ဖိလစ်ပိုင်သမ္မတရိုဒရီโกဒူတာတေကသမ္မတအမိတ်တရက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဖိလစ်ပိုင်အာဏာပိုင်တွေကကြောင်မီးသွေးအသုံးပြုတဲ့စွမ်းအင်ထုတ်လုပ်တဲ့ဆက်ယုံတွေကိုပိတ်သိမ်းဖို့ပြင်ဆင်လာနေချိန်မှာပဲအခုလိုသမ္မတအမိတ်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံဟာအစောပိုင်းတုန်းကနျူကလ িয়ার စွမ်းအင်ကိုအသုံးပြုဖို့ကြိုးပမ်းခဲ့ပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်မအောင်မြင်ဖြစ်ခဲ့ပါတယ်။ဒီနေ့မှာတော့အများပြည်သူကိုထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ဟာယာဒီလိုက်ပြည့်စစ်မီပြတ်တာတွေနဲ့မီတာကဈေးကြီးတာတွေကြောင့်ဖိလစ်ပိုင်စီးပွားရေးအတွက်အဓိကကျတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်လာနိုင်ပွဲရှိပါတယ်။သမ္မတဒူတာတေးဟာသူ့ရဲ့6နှစ်သမ္မတတန်းကုန်ဖို့3လအလိုမှာလက်မှတ်ထိုးလိုက်တာဖြစ်ပြီးတော့ဒီအမိန့်ထဲမှာတော့ဘာတန်နျူကလ িয়ার စွမ်းအင်ထုတ်လုပ်တဲ့ဆက်ယုံကိုပြန်ဖွင့်ဖို့ကိစ္စကိုလည်းသုံးသပ်ကြဖို့ညွှန်ကြားထားပါတယ်။ဖိလစ်ပိုင်စွမ်းအင်ဝန်ကြီးအယ်ဖွန်ဆိုကူးစကလည်းနျူကလ িয়ার စွမ်းအင်အသုံးပြုမဲ့ကိစ္စကိုထောက်ခံလိုက်ပြီးတော့အခုလိုလှုပ်လိုက်ခြင်းအပြင်စွမ်းအင်ထောက်ပံ့မှုနဲ့ဈေးကြီးမြင့်မှုပြဿနာတွေကိုရောပါသွားစီမှာဖြစ်တယ်လို့လည်းသူကပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဝင်းမြင့်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေဂျာတာပရင်းနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပွက်ချက်တင်ပြပေးတော့မှာမို့ပထမဦးဆုံးနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ယူကရိန်းရုရှားပြည်ပခါသတင်းနဲ့စကြရအောင်ပါ။ယူကရိန်းရုရှားကယူကရိန်းနိုင်ငံနဲ့ဝင်ရောက်တိုက်ခတ်နေတာဒီကနေ့ဆိုသတင်းတစ်ပတ်ရှိသွားပါပြီ။ကြိုးကြော်တိုက်ခိုက်မှုကိုကုလသမဂ္ဂအထွေထွေညီလာခံကကန့်ကွက်ရှုံချကြောင်းအဖွဲ့ဝင်နိုင်ငံတွေအများစုကတင်းညစ်တင်းညွတ်တဲ့မဲပေးထောက်ခံခဲ့ကြတဲ့တိုင်အောင်ရုရှားတပ်ဖွဲ့တွေကတော့ယူကရိန်းကိုဆက်ပြီးတိုက်ခိုက်နေစေဖြစ်ပါတယ်။ VOA ပင်ဒဂွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ထားတာကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ရုရှားကယူကရိန်းကိုလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းတောင်ပိုင်းခါဆန်းမြို့ရုရှားစစ်တအောက်ကျသွားပြီလို့သတင်းတွေကဖော်ပြကြပါဗျ။ရုရှားကျူးကျော်မှုတွေစတင်ချိန်ကစလို့ယူကရိန်းရဲ့သားထောင်ချီတေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ယူကရိန်းဆိုရကပြောပါဗျ။နိုင်ငံတော်ကမြို့ကြီးတွေမှာလူတွေပေးလို့ရမြေအောက်ကောက်ွယ်ယူပြီးခိုးလုံနေကြရတယ်လို့ခိတ်မြို့တော်ကဒီစေယုံမှာတော့ကလေးငယ်တွေကိုမြေအောက်ခန်းထဲမှာမွေးဖွားပေးနေရပါဗျ။
Sheltering wherever they can, including children receiving cancer treatment, who are now living in the basements.
Cancer yoga can't stand it. The clinic they are in, the local clinic they have, Ukraine has said you may not come in. Man, you are there. See, I want to know the people who are still standing there. I can't even feel some shock. Be there. Maybe my back will be shaking. Be there. Just say I can't normal.
Russia is one of the only people who are still standing there. Two minutes ago, American ambassador Anthony Blinken was in Taiwan.ဒီကြိမ်ကတော့ယူကရိန်းပြည်သူတွေကိုတိုက်ခိုက်ရမှာသုံးတဲ့တိုက်ခိုက်ရေးလက်နက်ထုတ်လုပ်မှုတွေမှာပါဝင်နေကြတဲ့ကာကွယ်ရေးနဲ့ဆက်ဆက်တဲ့အဖွဲ့အစည်း22ခုကိုပြစ်မှတ်ထားအရေးယူမှာပါရုရှားလေရင်တွေအမေရိကန်လေပိုင်နဲ့တဲပြန်တန်းခွင့်လဲလက်ရှိမှာပိတ်ပင်ထားတယ်လို့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေကိုကူညီပေးနေတဲ့ဘဲလာရုစ်နိုင်ငံကိုလည်းဒီလိုပိတ်ဆို့တိုက်ခိုက်မှုတွေချမှတ်ထားပါတယ်ဒီချိန်ထဲမှာပဲယူကရိန်းဘက်ကခုခံတိုက်ခိုက်မှုတွေအပြင်စာနယ်ရိတ်ခါနဲ့လောင်စာဆီပြက်လက်မှုတွေကြုံနေရတဲ့ရုရှားစစ်ကားတွေခီးဖ်မြို့တော်အနီးရပ်ထားရတာမှာစစ်ရင်နှန်းကကီလိုမီတာ60ကျော်လောက်တောင်ရှိတယ်လို့အမေရိကန်ဆိုရအရာရှိတွေကပြောပါတယ
် To the Russian soldiers sent to the front lines of an unjust တရားမျှတမှုမရှိတဲ့မလိုအပ်တဲ့စစ်ပွဲတစ်ခုအတွက်ရုရှားစစ်သားတွေရှေ့တန်းပို့ခံနေရပါတယ်။မင်းတို့ခေါင်းဆောင်ကမင်းတို့ကိုလိမ့်နေတာပါ။စစ်ရာဇဝတ်မှုတွေမချိုးဖောက်ကြပါနဲ့။လက်နက်စွပ်ပြီးယူကရိန်းကနေထွက်ခွာကြပါလို့ကျွန်မပြောချင်ပါတယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီကရုရှားစစ်သားတွေကိုတိုက်တွန်းပြောကြားသွားခဲ့တာပါ။ဒီသတင်းမှအစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကသူရဲ့နျူကလ িয়ার အင်အားကိုတူးချဲ့ချသွားမယ်အကြောင်းသတိပေးခဲ့တဲ့အပေါ်မှာလည်းအမေရိကန်ပြည်ခွင်စစ်ဌာနချုပ်ကဒီကနေ့ရှုံချပါရယ
် Such provocative rhetoric and possible changes to nuclear posture involving the most consequential weapons and our respective arsenals
ဒီလိုရန်လိုတဲ့ပြောဆိုမှုတွေနဲ့စိုးကြိုးအများဆုံးလက်နက်တွေပါဝင်တဲ့နျူကလ িয়ার အင်အားပြောင်းလဲသုံးနိုင်တယ်ဆိုတာတွေကဘလို့မှလက်ခံနိုင်စရာမရှိပါဘူးအမေရိကန်ပြည်ထောင်စုကတော့ဒီလိုလုပ်ရမျိုးလိုက်ပါလှုပ်ဆောင်မှာမဟုတ်ပါဘူး
အမေရိကန်ဘက်ကနျူကလ িয়ার လက်နက်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့ဆိုရာမျိုးနားလည်မှုမလွဲစေဖို့အတွက်ကိုလည်းအမေရိကန်ကတိုက်ချင်းပြစ်ပဲ့ထင်းချက်မစိုင်းတုံးကြီးစမ်းသပ်မှုတချို့ဒီသတင်းမှထဲလုပ်ဖို့စီစဉ်ထားတာကိုတော့ပင်တဂွန်စစ်ဌာနချုပ်ကရွှေ့ဆိုင်းလိုက်တယ်လို့ပင်တဂွန်ပြောခွင့်ရဂျွန်ကာဘီကပြောပါတယ
် We did not take this decision lightly but instead to demonstrate that we are a responsible nuclear power
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့လွယ်လွယ်ချမှတ်တာမဟုတ်ပါဘူးကျွန်တော်တို့ဟာနျူကလ িয়ার အင်အားကိုတာဝင်မဲ့အတုံးမချဘူးဆိုတာပြသဖို့အတွက်ဖြစ်ပါတယ
်။ယူကရိန်းတပ်ဖွဲ့တွေအတွက်အကူအညီတွေကိုတော့အမေရိကန်ကဆက်လက်ထောက်ပံ့ပေးနေပါတယ်။ဒီချိန်ထဲမှာလည်းရုရှားတိုက်ခိုက်သူတွေအနေနဲ့ကနေဦးအစ်မကိုပဲဆုံးရှုံးမှုတွေကြုံရမယ်ဆိုတာသင်ခန်းစာရရစီမယ်လို့အမေရိကန်ကသတိပေးထားပါတယ်ရှင်
။မခင်ဖြစ်သေးတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာတော့မြန်မာပြည်အတွင်းကပေးပို့တဲ့သတင်းလွှာတွေကိုဇက်တိုက်တင်ပြပေးသွားပါမယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တော်ရရှင်တို့ခုနဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပတင်းနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကသတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့ပါမို့။ပထမအဦးဆုံးတော့ KRP နဲ့အတွင်းကတိုက်ပွဲသတင်းကိုတင်ပြကြပါမယ်။ကယားပြည်နယ်ဒီမော်ဆိုးမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့လဲတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီမော်ဆိုးမြို့နယ်အနောက်ဖက်ချမ်းကစီလီတုံးကျေးရွာမှာဒီနေ့မနေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေစစ်ကြောင်းသွားတဲ့လမ်းကြောင်းတစ်လျှောက်ရွာတွေဘက်မှာနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့မှလည်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဒေါ်ပေါကလေကျေးရွာနဲ့မဝေးတဲ့စီလီဒုံကျေးရွာတဝိုက်မှာတော့ဒီကနေ့မနက်စောပိုင်းကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ
်။မနေ့ကတော့ဒီဒေါ်ပေါကလေပေါ့နော်ဒီမနက်ကတော့ပြောစီဒေါ်ပေါကလေရဲ့တောင်ဖက်မှာဒီလိုဆိုရရမှာတက်ပြောရောက်လာတာပေါ့နော်ဒီစစ်ကြောင်းပြောပြလာတာမျိုးရှိတယ်ကဒီမဲ့အစော်ကြီးပေါ့နော်အာယုံဦးအချင်းလေးစပြီးတော့ဒီမဲ့ဟိုပါ7နာရီကျော်ကျော်လောက်ထိသူစိုက်ပွဲကျင်းထန်နေတာပေါ့ဒီကနေ့စဉ်နေ့တိုင်းအဲ့လိုမျိုးသိုးလို့ရသလားစစ်ကြောင်းကဒီကစပ်ပြီးတော့ရှေ့တက်လာပေါ့နော်ရှေ့သူတဲ့အခါကျတော့တိုက်ကြည့်တဲ့တိုက်ပွဲကအဲ့လိုမျိုးခဏခဏဖြစ်ပေါ်နေကြတာအဲ့ဒီမင်းမင်းများများနေလို့ဒီမင်းမင်းများတိုက်ပွဲအရေးကြီးထန်တယ်နော်တခြားရက်တွေထဲဆိုင်နေကြတယ်လက်လက်ကြည့်လို့ပြီးတော့ဆိုင်နေလို့ရှိတယ်စကားစားဆရာလက်လက်ကြည့်အရေးဆိုင်နေကြတော့
စီလီဒုံကျေးရွာဟာဒီမော့ဆိုမြို့နယ်ရဲ့အနောက်ဘက်မှာတည်ရှိတာပါစစ်တပ်ခြေဆိုင်ထားတဲ့တပ်စခန်းကနေလဲတိုက်ပွဲဖြစ်နေတဲ့ဘက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်လူနေအိမ်နေစစ်ပြေးဒုက္ခတွေရာယီပုန်းခုနေတဲ့နေရာတွေဘက်ကိုလည်းလက်နက်ကြီးကြီးတွေကျခဲ့ပါတယ်
စစ်တပ်ဘက်ကစစ်ကြောင်းသုံးကြောင်းနဲ့ဒီမော့ဆိုမြို့နယ်ဘက်မှာထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးကပြောပါတယ်
ဒီမနေ့တော့နေခွဲကြော်တယ်စတယ်ဘောနော်ခွဲစားခွဲစားစပြီးတော့ဒီနောက်ပိုင်းတော့တော့ပြင်းထန်လာတော့ဘောနော်ဒါကြောင့်မပြတော့တော့ခွဲကြည့်တော့ခါနာမှာလည်းဒီလက်နေကြီးနဲ့ထုတာတော့ရှိတယ်ဘောဒီမနေ့ပိုင်းဘောနော်ဒီကောင်ကြီးကဒီမိုဘိုင်းဖုန်းလေးချစ်တယ်လားဘောနော်ဒီဆေးကြော်လို့ရှိတာအများတော့မိုဘိုင်းနံပါတ်ပြင်းထန်ရှိလေနံပါတ်ခုံတော့ဒီဟိုဘာဒီဖလန်နံပါတ်ပြင်းထန်ပြီးတော့ဒီချစ်ချင်းရှိလာတော့ရေးလာတယ်ဘောနော်ဒီဒီလို့ရှိရတာတော့ဒီမစိုးဘူးသူတို့ဟုတ်ပြန်ပြီးတော့ခင်းသိမ်းနိုင်လို့ဒီစစ်သားနဲ့တော့မရှိဘူးကျွန်တော်မြင်လို့ပြောတာပေါ့။ဆိုတော့စစ်ကြောင်းတုံးတောင်းနဲ့နေတယ်ဝင်လာတယ်ပေါ့နော်။စစ်ကြောင်းထွက်လာလို့ခက်တာအစားတော့ရှိတော့တယ်
။စစ်ကြောင်းတွေသွားလာလှုပ်ရှားတဲ့လမ်းကြောင်းတစ်လျှောက်မှာတိုက်ပွဲတွေဖြစ်နေတာပါ။လက်တလောဒီမော့ဆိုဒေသတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။ပြည်သူ့ကာကွယ်ရေးအဖွဲ့တွေအင်အားကောင်းလာပုံရတဲ့ဒီမော့ဆိုမြို့နယ်ကိုထိန်းချုပ်နိုင်မှုစစ်တပ်ဘက်ကအပြင်းထန်ထိုးစစ်ဆင်နေပုံရပါတယ်။ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်အတွင်းဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲစတင်ပြင်းထန်ခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့လောက်ကတည်းကဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းနီမှာလည်းဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါဒီကနေ့မတ်လ3ရက်နေ့အထိဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေလေကြောင်းနဲ့တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ဒီအခြေအနေတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရလို့အခက်အခဲဒုက္ခအမျိုးမျိုးနဲ့ကြုံတွေ့နေကြရပါတယ်ရှင်
မဆုံမတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာအပြင် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကုန်စည်နှုန်းတွေကြီးမြင့်နေတဲ့သတင်းကိုတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာအခြေခံစားတောက်ကုန်တွေနေ့စဉ်နဲ့အများဈေးတက်နေတာကြောင့်ဒေသခံပြည်သူတွေအခက်ကြုံနေကြရပါတယ်။ကုန်စည်နှုန်းတက်ရုံသာမကဘဲတချို့ပစ္စည်းတွေဝယ်နိုင်ဖို့ပါပစ္စည်းရှားပါပြတ်လတ်တဲ့အခြေအနေဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာငွေတန်ဖိုးကျဆင်းတာတွင်းကုန်တွေရှားပါးလာတာကြောင့်ကုန်စည်နှုန်းတွေမြင့်တက်နေပါတယ်။အဲ့ဒီတဲကမှပြည်မဘက်ကလာတဲ့စားတောက်ကုန်တွေကိုအဓိကဝယ်ယူစားသုံးနေရတဲ့ရခိုင်ပြည်နယ်မှာဆိုရင်စားသုံးကုန်တွေဈေးတက်ရုံမကဝယ်နိုင်မှုပစ္စည်းပါရှားနေတာကြောင့်ဒေသခံတွေအတော်လေးအခက်ကြုံနေရပါတယ်။အခြေခံလိုအပ်တဲ့ပစ္စည်းတွေကိုပါဝယ်ဖို့ခက်ခဲနေတဲ့အကြောင်းစစ်တွေမျိုးမင်းကန်စည်းမှကုန်စည်ရောင်းတဲ့ဒေါ်သိမ်းမေကအခုလိုပြောပါဗျာ
။ဒီကနေ့ဈေးရပူလာတယ်မိသေးကရောသီးနှင်းတန်ကရောအကုန်ဈေးပူတာစီတပလင်းတောင်မှာစီတပလင်းတောင်၄000ဈေးလုံး၄000နဲ့၄00ဝင်နေရပြီစီတပလင်းကိုအခုမရှိသေးပါလို့အားတောင်ဒေါ်လေးတို့ဝေဆနာဘောက်ရှင်းနေမရှိဘူးစီရံမပါတယ်မတွေ့ဘူးအာမိုးဝင်းတော့မရောက်သေးဘူးအဲ့လိုဒီကုန်စည်မှုတွေရောမိမရလို့ဖျောင်းတယ်ဝရဆော်ရောဘလားဟာခဲ့တယ်ပတ်တရရကကြုံပြင်းနေရပြီမိုးတော့မရှားဘူးတော့မရောဘူး
ရခိုင်ပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တစ်ခုဖြစ်သလိုဒေသတွင်းအဓိကစားတောက်ကုန်တွေကိုလည်းရန်ကုန်အပါအဝင်တခြားပြည်နယ်တွေကတင်သွင်းနေရတာပါ73စီဈေးနှုန်းမြင့်တက်သလိုတည်ယူပို့ဆောင်ရေးဈေးရိတ်ကြီးမြင့်နေတာကြောင့်ပြည်မကလာတဲ့စားသုံးကုန်တွေလည်းဈေးနှုန်းမြင့်တက်နေပါတယ်ရခိုင်မှာကုန်စည်နှုန်းမြင့်တက်နေတဲ့အခြေအနေကိုဒေါ်သိမ်းမေကအခုလိုပြောပါတယ်
ရန်ကုန်ကလာတာကတပေါ်ဒီတလုံးကိုဒေါ်လေးတို့150ရတယ်စစ်တလေးဒေါ်လေးတို့နေရာရောက်မရဘူးဝေးလာပြီရောက်မရဘူးမလို့ဒီဆိုလို့ဆက်တဲ့ဟာကတပိတ်ကော2300ဝယ်ရတယ်2500ဝယ်ရတယ်မရင်ပြီးတော့ကြာရင်2000ဝယ်ရတယ်3000ဝယ်ရတယ်ဟုတ်ကဲ့သိရလာတာအဲဟိုရန်ကလာတဲ့ပစ္စည်းတွေအဆုံးပဲပေါ့ဟိုနောက်မူလာဦးအမျိုးကမူလာဦးအမင်းကြီးကအဲ့ဒါတွေကတပိတ်ကော9500ဝယ်ရတယ်9000ဝယ်ရတယ်ညနေက9000ဝယ်လာတာဒီနေ့9500ဝယ်လာရတော့လို့ဒီနေ့ပို့ပြီးနေနေနေရောအဲ့ချစ်ကအကလေးအကအစငွေတရတူတော့ဈေးရုံးတဲ့လူရဲ့ပြောတ
ော့အခုလိုစားတောက်ကုန်တွေဈေးတက်နေချိန်မှာအလောက်ကင်ခွင်လန်းတွေရှားပါးနေတာကြောင့်မိသားစုစားဝတ်နေရေးခက်ခဲနေတယ်လို့မြဝဒေတာကန်တူဦးဖြစ်တဲ့မတ်လငွေကပြောပါတယ်ဟော
ထောက်ငွေနဲ့ထောက်ငွေနဲ့ကလိုင်းမမီဘူးရစဝင်းသားသောဈေးထောက်ငွေကနှစ်သောက်ဖြစ်နေတယ်အဲ့ဒီလိုနေတက်ပြီးစားနေရတာပေါ့ကုန်စည်နှုန်းကတအားတနေတာကိုစားကပြည်ကျော်နေတဲ့ဆိုရင်ရွှေရွှေသသဆိုတရားမှတစ်လောက်လောက်ကိုသုံးခွင့်ရတယ်အခုကစစောက်နဲ့မရတော့ဘူးအခုကစစောက်ခွင့်နှစ်စောက်ပေါက်တယ
်အခုလိုခက်ခဲတဲ့အခြေအနေနဲ့ပတ်သက်ပြီးတက်ဆိုင်ရာအစိုးရအနေနဲ့ဖြေရှင်းပေးစီလိုတယ်လို့လည်းစစ်တွေမျိုးမင်းကန်စည်းမှကုန်စည်ရောင်းတဲ့ဒေါ်သိမ်းမေကပြောပါတယ
်အဲ့လိုခက်ခဲတွေကတပြေးလုံးဖြစ်နေတာကိုစားလို့ရဘယ်လိုလုပ်ပြီးဟိုအစိုးရအစိုးရပေါ်မှာမူတည်တာလားမသိဘူးသူအန်တီတို့ကအဲ့လိုပဲမြင်လို့
အခုလိုရခိုင်ပြည်နယ်မှာကုန်စည်နှုန်းတွေဈေးမြင့်နေကြမှာပဲရခိုင်ကနေကုန်ပစ္စည်းတွေမှာယူနေရတဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာဆိုရင်လေအခြေခံစားတောက်ကုန်တချို့တည်ယူခွင့်ပိတ်ပင်ခံထားရတာကြောင့်ကုန်စည်နှုန်းတွေလေးစားလောက်ထိမြင့်တက်နေတယ်လို့လေ
ဒေတာကန်တွေကပြောပါတယ်ခင်ဗျာကိုငင်းချန်တင်ပြပေးကြတာပါခင်ဗျာဗီအိုအမေရိကန်တန်ကနေကြာတာပရိနေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့လောင်စာစီဈေးတွေတက်လို့အငားရင်မောင်းသမားတွေအခက်ကြုံနေရတဲ့သတင်းကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာ73စီဈေးတွေဆက်ပြီးတက်လာတာကြောင့်ရန်ကုန်မန္တလေးနဲ့တချို့မြို့ကြီးတွေကတက္ကစီအငားရင်မောင်းအများစုခါထွက်ချေမကိုက်တော့ပဲအလုပ်ရနာလ
တလီတာကို7000ကျော်အထိဈေးတက်သွားပါတယ်။ရန်ကုန်မြို့မှာဒက်စီ95တလီတာဈေးကညနေပိုင်းမှာ2150ကျပ်အထိရောက်ခဲ့ပါတယ်။အခုလိုစက်သုံးစီဈေးတွေတက်နေတာကြောင့်အငားရင်မောင်းအလုပ်ကအရင်လိုအဆင်ပြေတော့ဘူးလို့ရန်ကုန်ကတက္ကစီရင်မောင်းတွေကပြောပါတယ်။တက္ကစီငားစီးတဲ့သူနေသွားသလိုစီဈေးနဲ့အုံနာကတွေကြောင့်အမြတ်ကြံဖို့ရုန်းကန်နေရတယ်လို့ရန်ကုန်မီတာတက္ကစီရင်မောင်းများအသင်းကကိုထူးခန့်အောင်ကပြောပါတယ
်။ဒီလိုမျိုးမြင့်တက်လာတဲ့ကြတော့ကိုရှာသမ ्या အခုလို့ပဲအစီအစီးတွေပဲရောက်နေတော့ဒီလေးမနဲ့ဖြစ်တဲ့ဆိုင်ကြီးကျူးဒီလေးဆိုရင်1930ခန့်ဖုံးတက်သွားတယ်ဗျာ။အရင်တော့ဆိုရင်ကျွန်တော်တည်းကို5000လောက်ကြာတယ်ပေါ့5000လောက်ဆိုရင်စီးရအများဆုံးကုန်က1000-1200ဆိုတာအလုံးပေါ့။အခုကြတော့ကျွန်တော်တို့5000ကြာတယ်ဆိုစီးရ2000ဝယ်လောက်ဖြစ်သွားတယ်ဗျာ။အုံနာကြီးနှုတ်လိုက်တဲ့ဆိုရင်ကိုတော်ကဘာမှမကြည့်တော့ဘူး။ဒီအုံနာရတာတော့ဒီလိုလေဟိုကာတိစင်စရိတ်ပါညာမြင့်တဲ့တယ်ဆိုရင်တစ်ရက်ကို1800တောင်းတဲ့လူကြီးကြည့်ရတာ
။အမျက်မကြံတဲ့အတွက်တချို့တက္ကစီရင်မောင်းတွေကားပိုင်ရှင်စီကားပြန်အပ်ကြတာတွေရှိနေတယ်လို့မန္တလေးတိုင်းအငားရင်အတင်းကကိုသားငယ်က VOE ကိုပြောပါတယ်
။ဒီမှာဘာဖြစ်လဲဆိုတော့ဒီတော့လည်းဆိုရင်အဲ့ဒီဟာဈေးများတယ်ဆိုတဲ့အနေအထားတစ်ခုကိုကျွန်တော်များများပြောနေကြတယ်။ကျွန်တော်တို့ကလည်းဘာဖြစ်နေလဲဆိုတော့ကျွန်တော်ခုနဒီနာသွားရင်ဒီဟာအဖြစ်ကတသောင်းခွဲပို့တော့ထဲမှာသွားလို့ရနေတဲ့ဒေသရောက်နေတယ်ခုနဒီနာကိုကျွန်တော်ကဈေးတော့လိုက်ပြီးတော့ဈေးဟုတ်လားဆိုပြီးပြောပြီးတော့ဟုတ်တယ်ဆောက်အဲ့ကျွန်တော်တို့တော့ဘာပြန်လောက်ရလဲဆိုတော့အမဘလောတော့ပေးချင်လို့လေအမပေးကြည့်ပါသူတို့ဈေးပေးခိုင်းရတဲ့ဒေသမှာရောက်ကျွန်တော်ရန်ကုန်မှာကျွန်တော်မိတ်ဆွေရှိပါတယ်သူတို့ဆိုတဲ့ဒီတစီသူတို့ဖြစ်ပေကားတဲ့အတားတွေရှိတယ်တို့မလေးမှာဆိုတဲ့တစီလုပ်ငန်းတွေကားတွေတို့ကလည်းတို့ပြန်ရောက်လာရှိပါတ
ယ်တက္ကစီလုပ်ငန်းထောင်ထားတဲ့သူတွေလည်းလုပ်ငန်းပြောင်းလုပ်တာတွေရှိနေတယ်လို့သူကပြောပါတယ်မြို့ပေါ်ကအငားရင်တက္ကစီတွေတင်မကဘဲရန်ကုန်နေပြည်တော်မန္တလေးမုံရွာစကိုင်းကချင်းစသဖြင့်တမျိုးနဲ့တမျိုးစုပေါင်းပြည့်စွဲနေတဲ့တက္ကစီလုပ်ငန်းတွေလည်းဓာတ်ဆီဈေးတက်လို့ရင်းစည်းကားတွေတက်နေပါတယ်ရန်ကုန်မြို့မှာအငားရင်လိုင်စင်နဲ့ပြည်ဆွဲနေတဲ့တက္ကစီစီးရေက8000နဲ့7000ကျားမှရှိတယ်လို့တက္ကစီအသင်းအဖွဲ့တွေက view တွေကိုပြောပါတယ်တက္ကစီအငားရင်ထဲမှာ CNG တဘာဝတန်းငွေထက်ပြီးမောင်းလို့ရတဲ့ကားတွေကအခုလိုဓာတ်ဆီတွေဈေးတက်နေချိန်မှာတွဲချေကြိုက်တယ်လို့ပြောကြပေမဲ့လည်းတဘာဝတန်းငွေထက်ဖို့စိုက်မှအချိန်ပေးပြီးဆောင်ရတာအုံနာကပို့ပေးရတာတွေကြောင့်တိတ်တော့အကြောင်းမထူဘူးလို့တက္ကစီရင်မောင်းတို့ကပြောပါတယ်မြန်မာနိုင်ငံကတချို့နေရာတွေမှာလုံးလုံးရင်မတည်ငြိမ်တာလမ်းမဆက်တော်ရေးပြတ်လောက်တာတွေကြောင့်မြို့ကြီးတွေထဲစာရင်အရင်ကတည်းကဓာတ်ဆီဈေးအစာပေါင်းများစွာတက်နေတာပါပြီးခဲ့တဲ့တစ်ပတ်ကဆိုရင်ကချင်ပြည်နယ်ပူတော်ဘက်မှာဓာတ်ဆီတကားလမ်းကိုကျပ်4000အထိဈေးတက်ခဲ့ပါတယ်ကမ္ဘာပေါ်မှာလောင်စာဆီအဓိကတင်ဖို့ရောင်းချတဲ့နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာကြောင့်ကမ္ဘာရေနံဈေးနှုန်းလည်းမြင့်တက်နေပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းမှာလောင်စာဆီဈေးတွေတက်နေတဲ့အကြောင်းကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါခင်ဗျာ။ View American အတန်းကနေကြာတာပရင်းနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းနေဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နှဆင်ကြပါအောင်ခင်ဗျာ
။ View in Mumbai season ရဲ့ video နဲ့ zoom in တင်ပြထုတ်လွှင့်ချက်တွေကိုအချိန်မီကြီးစုနားဆင်နိုင်မှု VOE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကျမရေကန္တာဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောဆတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော့မှာပါပထမအဦးဆုံးတော့ကျမရေကန္တာနဲ့စပါမယ်ဒီတပတ်ကျမရေကန္တာမှာ Omicron ဆက်တွဲနှလုံးထိခိုက်တာကိုပြောထားပါတယ်ကိုဗစ်မျိုးကွဲသည့် Omicron တွေ့ပြီးမြန်မာကိုဗစ်စရုပ်ထလိုင်းနဲ့အတော်များများကူးစက်ခံရခြင်းမှာနောက်ဆက်တွဲစိုးရိမ်မှုတချို့ရှိလာတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကိုဗစ်မျိုးကွဲသည့်ရဲ့ထူးခြားတဲ့နောက်ဆက်တွဲနှလုံးထိခိုက်မှုကိုဘယ်လိုတွေ့ထားပြီးဘယ်လိုလက္ခဏာတွေကိုသတိပြုစောင့်ကြည့်သင့်ပါသလဲဒီအကြောင်း New York မြို့ White Cough Heights ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုဖုန်းကတဆင့်ကူညီပေးနေတဲ့ကူးစက်ယောဂအထူးကုဒေါက်တာဇေယသက်ကိုကိုမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့အခုအိုမီကရွန်မျိုးသစ်ကပေါ့နော်အရင်ဒေါက်တာမျိုးဟောင်းနဲ့ရှင်းလိုက်လို့ရှင်ပျော့တယ်ဆိုပြီးတော့ယူဆမှုတချို့ရှိနေချင်းမှာမြန်မာနိုင်ငံမှာအခုဒီသရုတ်ထလိုင်းတွေကူးစက်ခံရတဲ့သူကလည်းတော်တော်များလာပြီးတော့ဒီနောက်ဆက်တွဲဘလို့ဆက်ဖြစ်နိုင်မယ်ဆိုတာကိုစိုးရိမ်မှုတစ်စုံတစ်ရာလည်းရှိလာကြပါတယ်ဆရာအဲ့ဒီခါကျတော့ဒီအရင် Delta တုန်းကဖြစ်ခဲ့တဲ့နောက်ဆက်တွဲတွေနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အခုဘလို့ထူးကြတာမျိုးကိုဆရာတို့စတွေ့ထားပြီလဲဆရာ
ထူးကြတာဆိုတော့နံပါတ်1ကပေါ့နော်ကျွန်တော်တို့စီမှာဒီနှလုံးနဲ့ပတ်သက်တဲ့ကိစ္စလေးနည်းနည်းပါးပါးရှိလာတယ်နှလုံးကုန်တာညံတာပေါ့နော်နောက်ပြီးတော့နှလုံးအားနည်းသွားတာပေါ့လေကျွန်တော်တို့ကတော့ Heart Failure လို့ခေါ်တာပေါ့နော်အဲ့ဒီအပိုင်းလေးတွေတွေ့လာတယ်ကျွန်တော်တို့အားလည်းနည်းနည်းလေးကြောက်လာတယ်ကြောက်လာဆိုတော့ဘာလို့လဲဆိုတော့ဒီပထမတစ်ခေါက်တုန်းကဖြစ်တော့ဖြစ်တယ်ကိုယ်တလောက်ကြီးကြီးမတွေ့လာဘူးဘောနော်ဒီတစ်ခေါက်ကကျွန်တော်တို့ကြည့်တယ်ဆိုရင်လူကြီးပမာဏအနည်းပါလေဒါပေမဲ့လည်းနှလုံးနဲ့ပတ်သက်တဲ့ဒုက္ခရောက်တဲ့လူလေးတွေတော့ကျွန်တော်တို့ဒီတစ်ခေါက်မှာအထူးကြကြတွေ့လာပထမတစ်ခေါက်မှာကျွန်တော်တို့ဘာတွေ့လာလဲဆိုတော့တစ်မျိုးစီဘောနော်အဆုတ်ပေါက်တယ်လို့ပြောတာဘောနော်ညူမိုမီဒီယာစတန်ဒတ်လို့ကျွန်တော်အင်္ဂလိပ်လိုသုံးတာပေါ့လေအဲ့လိုနဲ့ဒုက္ခရောက်တဲ့လူတွေကိုတွေ့တယ်နောက်တစ်ခုကရှူရတွေမတရားတက်ပြီးတော့အခုချိန်ကြာမှစပြီးတော့ diabetes အသစ်ဖြစ်တာတို့ငကိုလုံးကစီဂျိုယောဂအခန့်ရှိတဲ့လူကနေမတရားတစ်ဖြင့်စီဂျိုကိုထောင်တက်သွားပြီးတော့ DK လို့ခေါ်တဲ့ဟိုစီဂျိုရဲ့အဆုံဆုံးဆုံး stage ကုလို့ဟာမျိုးရောက်တာတို့နော်ဆိုအဲ့လိုမျိုးလေးကိုကျွန်တော်တို့ကထူးထူးခြားခြားကြီးကိုတွေ့ရတာပထမဆုံး wave တုံးပါပေါ့နော်ဆိုတော့ Delta Delta မှာကျတော့ကျွန်တော်ကခုနဟာဒီတော့မတွေ့ရတော့ပြန်ဘူးပြီးတော့အဲ့လို sugar ပြဿနာလေးရဲ့တော့တွေ့တော့တွေ့ရတယ်ဘာတွေထွက်လာလဲဆိုတော့ Li Delta မှာကျတော့ oxygen အရန်လို့ပြီးတော့လူတွေတော်တော်ကြီးကိုခုခုပြုံးနေပေါ့နော်အသက်အနေနဲ့ဆုံးရှုံးနိုင်တဲ့အနေအထားလေးတွေ့ရပြန်တော့တခါအဲပြီးတဲ့ပြီးတော့ဒီ Omicron ကြတော့ဒီလိုရှူရပြဿနာလေးရတယ်လောက်တော့မရှိတော့ပြန်ဘူးတကယ်ဒီကနေ့အဆုတ်ပေါက်တဲ့ဟာတယောက်မှမတွေ့ရတော့ဘူးကွယ်တော်တော်ကြီးကိုထူးထူးဆန်းဆန်းကြီးဖြစ်သွားတာ
ဟုတ်ကဲ့ဆရာအဲ့တော့နှလုံးကိုဘယ်လိုထိတာကိုသွားတွေ့လဲဆရာ
ဆိုတော့ဘာကြီးသွားတွေ့လဲဆိုတော့ဟိုလူများပြောသလိုဆိုနှာစီးချောင်းဆိုရင်တက်တယ်ပဲလေဗင်းနိုင်အောင်တက်တယ်လောက်ဟုတ်ပါတယ်ဒါပေမဲ့လည်းအခုလည်းတွေ့ပါတယ်တခြားနိုင်ငံတွေမှာအနီးနားချင်းနိုင်ငံတွေဖြစ်တဲ့ဟောင်ကောင်နဲ့စင်ကာပူတို့မှာဖြစ်နေတယ်ပေါ့နော်ဆိုတော့အခုဆိုရင် CDC က level 2 alert တောင်ထားလိုက်ပြီပေါ့နော်ဟောင်ကောင်ဆိုတော့လေတော်တော်လေးများတယ်လို့ထင်ပါတယ်ကျွန်တော်ထင်တာလေ level 2တောင်ဖြစ်သွားပြီဆိုတော့လေဒီလူတွေမှာဒီ virus လေးကတနည်းအားတနည်းအားဝင်သွားတဲ့ခါမှာသူ့ဟာသူ့နေရာအနေထားလေးတွေရှိတယ်သူ့ဘယ် organ ကိုကြိုက်တယ်လဲဆိုပြီးတော့ဖြစ်တဲ့အပိုင်းတွေမှာဖြစ်လာတဲ့ဒီတစ်ခါကထူးခြားခြားပါအောင်တော့တွေ့တယ်ဆိုတော့ lung ဆိုတော့သိတော့မထီဘူးထီတဲ့လူလည်းထီတယ်ဒါပေမဲ့အလောက်ကြီးတော့မထီဘူးအဲဘယ်နေရာတွေမှာသွားပြီးတော့အထိများတယ်လေဆိုတော့ဒီတခြားသော organ တွေဖြစ်တဲ့အဓိက organ ဖြစ်တဲ့နှလုံးတော်တော်လေးကိုသွားပြီးတော့စကားပြောတဲ့အပိုင်းလေးတွေ့တယ်ပေါ့ဗျ။နှလုံးရောင်တယ်ပေါ့။အဲလူတွေကဘာဖြစ်လဲဆိုတော့နှလုံးအားနည်းသွားတဲ့လူတွေရှိတယ်။တချို့လူတွေကကြတော့နှလုံးခုန်တာတွေမြန်သွားတယ်မတိချို့လူတွေကနှလုံးခုန်တာတွေအရန်နှေးသွားတယ်။ဒါလူကြီးတွေနဲ့မဟုတ်ဘူးလို့လူငယ်တွေမှာကျွန်တော်တို့တွေ့ရအဓိကလူငယ်တွေမှာတွေ့တာ။ဆိုတော့ယောဂါကတော့ကြောက်စရာမကောင်းတဲ့ယောဂါတော့ဟုတ်ပါတယ်။ဒါပေမဲ့လည်းသူနဲ့ပတ်သက်တဲ့စိုးကျိုးအပိုင်းတွေရှိတယ်ပေါ့လေသူကျွန်တော်တို့သိလာတဲ့အပိုင်းက hard ပေါ့နော်နည်းနည်းလေးထိတယ
်ဟုတ်ကဲ့ဆရာတော့ Omicron ကအခုက3လသားနေပါလားပေါ့နော်ကဘာပေါ်မှာဖြစ်လာပြီးတော့ဒါဆရာတို့ပထမဆုံးထူးထူးခြားခြားဒီနှလုံးနဲ့ပတ်သက်ပြီးအထူးသဖြင့်တော့လူငယ်တွေမှာပေါ့ဆရာနော်လူကြီးတွေမှာပြင်ထန်မယ်လို့ထင်တာကနေတွေ့လာတဲ့အတွက်စိုးရင်ဆရာအနေထားတစ်ခုတော့ရှိလာတဲ့သဘောပေါ့
ဟုတ်ပါတယ
်ဆရာအဲ့ဒီခါကျတော့ဒီလိုဖြစ်လာနိုင်တာကိုမြန်မာနိုင်ငံမှာဘလို့လက္ခဏာတွေကိုအဓိကသတိထားပြီးတော့စောင့်ကြည့်တယ်ဆရာကြီ
းအဓိကကတော့ဒီနှလုံးရောင်တဲ့အခါတော့နှလုံးခုန်တာညံလာတယ်ကိုယ်ရဲ့နောက်အသက်ရှူမဝဘူးဖြစ်လာတယ် So that's you more of it. That could tangent oxygen, a cow, cousin chow to cousin lal, shit. Now the car, Jimbana, Mogwa. Thomas over in Jimbana, Jimba out, that you like in Jimba out. So, oh, I'm in it. Do you know I'm building a say I win in the Bono? So, do not lazai, then in the Lumia di Bono. So, Jimba out me, now be all that you know, Nalongo, and so. Or that, or COVID, if you say PC, you know, but you know, the Madonna anxiety for say, look on them. So, the cool shall be for
so you yara body.
So, you will yaru chitaba for man in the love member anxiety. So, no, you know, we are a case in the case of you know, who are having your origin. May I lonely that those age of Babe, your channel, may I want a mumotor java, then he has yard in La Jaraba, or Kokana, Pozibo, but to java. ဒီအောက်ကနည်းနည်းလေးဝါတယ်ဒီအောက်ကပုံမှန်ပဲသူတို့ဒီဗက်ဆင်းတော့မထိုးထားတဲ့လူတွေပေါ့နော်ဘာလို့ကျွန်တော်ပြောချင်တာလဲဆိုတော့ဗက်ဆင်းမထိုးထားတဲ့လူတွေမှာဒါမျိုးတွေကတော်တော်လေးကောင်းမှဖြစ်လာတဲ့အတွက်ကြောင့်ပြီးွားတဲ့ခါကျတော့အဲခွေးလောက်ကြတယ်ပေါ့နော်ခုနှစ်ရှစ်လောက်ကြတာကသူကရင်ပတ်နာနေတဲ့အသက်ရှူအောင်နေခါမှာပြီးတဲ့ခါကျတော့နှလုံးကုန်တာလေးရဲ့နည်းနည်းလေးယောက်ျားကတော့ ာလေးတွေလည်းမြန်နေလို့ထင်ရတယ်တဲ့ဆိုတော့ဒါကြောင့်မို့သူစေယုံလာကြည့်တဲ့အခါမှာဒီမှာတော့ emergency room ရောက်တဲ့အခါကျတော့အရေးပေါ်ဌာနမှာဒီ EKG လို့ခေါ်တဲ့နှလုံးမှာရှိတဲ့စက်နဲ့တိုင်းလိုက်တဲ့အခါမှာပုံမှန်မဟုတ်တဲ့ဟာတွေတွေ့နှလုံးကနေလာတဲ့ enzyme ပေါ့နော်ကျွန်တော်ခေါ်တာတော့ troponin လို့ခေါ်တာပေါ့နော်ဒီနှလုံးကမှာဆယ်ကနေထွက်တဲ့ enzyme ကျွန်တော်ဘာမှနိုင်ငံမှာလုံးလို့ရမရတော့ကျွန်တော်လည်းမပြောတတ်ဘူးဒီမှာကတော့ super sensitive အရန်ကို sensitive ဖြစ်တဲ့ troponin ကိုပို့လိုက်တဲ့အခါမှာ400ကျော်ကနေပထမတစ်ခါ400ကျော်ဆို normal ကပေါ့ကွာ5 6လောက်ပဲရှိတာဆို400ကျော်ဆိုမတရားများတာပေါ့လေဆိုတော့အဲ့ဒါနဲ့ဒီလူနာနှလုံးရောက်နေလို့သတ်မှတ်လိုက်ပြီကျွန်တော်ကဆေးရုံပြင်လိုက်တာပေါ့တတိယရောက်တဲ့နေ့အချိန်ဒီကောင်ကျတော့ကျွန်တော်ကကြည့်တယ်ကျွန်တော်ကဒီမှာ monitor နဲ့တင်ထားတော့မြင်ရတာပေါ့လေသူ့ရဲ့နှလုံးခုန်က120 130ရှိတယ်ကျွန်တော်နှလုံးခုန်လုံးက60နဲ့100ပါဝင်ချင်ပဲရှိတာဆိုတော့ဒီလောက်တော့မြန်နေတာမဟုတ်တော့ဘူးဒီတစ်ခုတော့မှားလောက်ပြီဆိုတော့အဲ့တော့မှကျွန်တော် more test ပေါ့နော်နှလုံးကိုကျွန်တော်ကတက်ခိုးလို့ခေါ်တာသူ့ရဲ့ swine ဘယ်လောက်ရှိသလဲဆိုတာကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့တော်မှန်လူတယောက်မှာ50နဲ့60ရှိရတယ်ဆိုတော့အဲ့ဒီလူနာမှာ20ပဲရှိတော့ဟာဒါတော့တော်တော်လေးကိုမဟုတ်တော့အဲ့ဒါနဲ့တခြားတက်တယ်တခြား lab ပြီးလို့လိုက်တော့တော်တော်ကြီးကို abnormal ထွက်လဲထွက်လာအောင်အဲ့ဒီမှာပဲကျွန်တော်တို့က CCU လို့ခေါ်တဲ့ဟို cardiac care unit ပို့မယ်လို့လုပ်နေတဲ့အချိန်မှာညတွင်းချင်းပဲတခါလဲ blood pressure ကြီးထိုးကြတယ်တော်တော်လေးကိုကျွန်တော်တို့ကုလိုက်ရပါတယ်ဆေးရုံမှာတစ်လနီးပါးလောက်ကြာကြာကြီးကိုကျွန်တော်တို့ကဒီဟာကိုထိန်းလို့နိုင်လို့ရပါတယ်အမျိုးသားတုန်းကကြာတော့ကျွန်တော်ကပထမအမျိုးသမီးမှာဒါမျိုး experience ရလဲရအောင်ဒုတိယတယောက်သိမကြဘူးတပတ်အတွင်းမှာပဲဖြစ်လာတဲ့အခါကျတော့ကျွန်တော်ကဒီလိုပဲတခါလေးရှိမြတက်စီအိုက်ချင်ကြောင့်ဝုန်းကနေ order လုပ်လိုက်တဲ့အခါမှာကောင်းလေးမှကျွန်တော်ကရှိပြီးသွားပြီဆိုတော့ preparation လုပ်ထားတဲ့အခါကျအမျိုးသားကတပတ်လောက်အတွင်းမှာကျွန်တော်စေရုံကနေကောင်းကောင်းလေးကိုပြန်ပြီးတော့ discharge လုပ်လိုက်ရတယ်ဒီလောက်အချိန်ကြီးဒီမဆိုးသွားဘူးပေါ့အသက်အန္တရာယ်လည်းမဆုံးချုံပါဘူးနှစ်ယောက်လုံးက
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ပြပေးခဲ့တဲ့ကျမကြီးကန္တာကိုနားဆင်ခဲ့ကြရတာပါခင်ဗျာခုဆက်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါအောင်မယ်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ကိုမြန်မာစစ်ကောင်စီကလိုက်နာအကောင့်ထဲပေါ်လာအောင်လုပ်ဖို့အာဆီယံအဖွဲ့ကြီးကမတတ်တာပဲဖြစ်နေပုံကိုဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
အာဆီယံသဘောတူချက်ကိုမလိုက်နာလို့အရေးယူတဲ့သဘောနဲ့စစ်ကောင်စီကိုအာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးတက်ခွင့်မပြုပါဘူး။လွန်ခဲ့တဲ့နှစ်ဧပြီလမှာမြမပြဿနာကိုဖြေရှင်းဖို့အာဆီယံအသင်းဝင်နိုင်ငံတွေဂျကာတာမြို့တော်မှာသဘောတူကြပါတယ်။အပြည့်အကရစဲရေးတက်ဆိုင်သူအားလုံးပါဝင်ပြီးငြင်းညာစွာဖြေရှင်းရေးအာဆီယံဥက္ကဋ္ဌရဲ့ပြန်ပြေမှုကိုလက်ခံရေးအာလုံးနဲ့တွေ့ဆုံမဲ့အာဆီယံကိုယ်စားလှယ်ကိုလက်ခံရေးအာဆီယံရဲ့လူမှုရေးအကူအညီလက်ခံရေးစတဲ့အချက်၅ချက်ကိုသဘောတူခဲ့ကြတာတင်းတင်းနီးပါးရှိလာပါပြီ။အစည်းအဝေးတက်တဲ့တက်ချုပ်မင်းအောင်လှိုင်ကတော့ဘာမှမပြောပါဘူး။ကျုပ်တို့ပြောတာကိုသူကြားပါတယ်လို့သာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကပြောပါတယ်။အပြုသဘောနဲ့ကြားဝင်တာကိုမြန်မာဘက်ကမကန့်ကွက်ဘူးလို့ဆိုပါတယ်။ထိုင်းဝန်ကြီးချုပ်စစ်ဘိုဟောင်းပရာယုတ်ချန်နိုချာကတော့အစည်းအဝေးတောင်မတက်ပါဘူး2014မှာပရာယုတ်စစ်အာဏာသိမ်းတော့ကလည်းအာဆီယံအသင်းဘာမှမတက်နိုင်ပါဘူးဗိုလ်ချုပ်ကြီးပရာယုတ်ထိုင်းနိုင်ငံမှာအာဏာသိမ်းတာကိုအားကျပြီးတက်ချုပ်မင်းအောင်လှိုင်ကစာရေးပြီးအကူအညီတောင်းတယ်လို့တောင်ပရာယုတ်ကပြောပါသေးတယ်
အာဏာဒီမြေကြီးအတွက်ထိုင်းစစ်ဘိုလ်ကိုဆရာတင်တာဟာ
နိုင်ငံတကာအတိုင်းအဝိုင်းမှာတင့်တော်တာမဟုတ်တဲ့အတွက်ပရာယုအစိုးရကကတိကောက်ဖြစ်သွားပုံရပါတယ်ပရာယုအာဏာသိမ်းပြီးမကြာမီ2014ဇူလိုင်မှာတက်ချုပ်မင်းအောင်လှိုင်ဘန်ကောက်သွားရောက်ပြီးအားပေးစကားပြောကြားမှုပါတယ်တက်ချုပ်မင်းအောင်လှိုင်ဟာဘရင်အတိုင်းအမင်ကညီစာဦးကြီးပရန်တီနာဆူလာနောင်ရဲ့မွေးစားသားဖြစ်ပြီးထိုင်းဘရင်ရဲ့သူရဲကောင်းပွဲနှစ်ခုကိုရရှိထားသူပါရွေးကောက်ပွဲနိုင်သူကိုဖြုတ်ချတာဟာထိုင်းအစင်လာနဲ့နီးစပ်ပါတယ်ထိုင်းသမိုင်းမှာရွေးကောက်တင်မြောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အကြိမ်များလွန်းလို့အတိအကျမပြောနိုင်ကြပါဘူးဒါပေမဲ့စစ်တပ်အာဏာသိမ်းမှုကြောင့်ထိုင်းစီးပွားရေးချွတ်ချုံကြာသွားတာမျိုးကိုတော့မတွေ့ရပါဘူ
း။ဒါကြောင့်မို့မြန်မာပြည်တွင်းရေးမှာဝင်ရောက်ပြန်ပြေးနိုင်မဲ့အာဆီယံနိုင်ငံဟာထိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လ29ရက်နေ့မှာကျင်းပတဲ့နေပြည်တော်စီးရေးပြပွဲကိုတက်ရောက်တဲ့အာဆီယံ3နိုင်ငံဟာထိုင်း၊လာအိုနဲ့ဗီယက်နမ်ပါ။ဒါပေမဲ့တက်ဆုပ်အရှိဆုံးအာဆီယံအာဏာရှင်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆောင်ဖြစ်ပါတယ်အာဏာရနေတာအနည်း40ကျော်နေပါပြီခမာနီကွန်မြူနစ်ပါတီမှာဖြုတ်ထုတ်သက်လမ်းစဉ်ကျင့်သုံးခြင်း1989မှာဟွန်ဆန်တို့အဖွဲ့ဗီယက်နမ်မှာခိုးလုံပါတယ်ဗီယက်နမ်တပ်ကကမ္ဘောဒီးယားကိုသိမ်းပိုက်ပြီးအစိုးရတဲ့ဖွဲ့တော့26နှစ်သားဟွန်ဆန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်အဲ့ဒီတုန်းကတော့ဟွန်ဆန်ဟာအာဆီယံအသင်းရဲ့ရန်သူကြီးပါအခုတော့အသင်းရဲ့ဥက္ကဋ္ဌကြီးဖြစ်နေပါပြီ
။အာဆီယံအသင်းရဲ့ပြည်ညင်စရန်းကိုအသင်းဝင်နိုင်ငံတွေရဲ့ဘာသာစကားနဲ့ဖော်ပြထားပါတယ်။ဒီမိုကရေစီအခြေခံမူများတရားဥပဒေစိုးမိုးရေးစီမံအုပ်ချုပ်မှုကောင်းမွန်ရေးလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားရေးအကာအကွယ်ပေးရေးစောင့်ထိန်နိုင်နာရေးစတာတွေကိုအာဆီယံရဲ့ရည်ရွယ်ချက်အဖြစ်ဖော်ပြပါတယ်။စစ်ကောင်စီရဲ့လုပ်ရဟာအာဆီယံပြည်ညင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဦးသိန်းစိန်လက်မှတ်ထိုးထားတဲ့စာတမ်းကိုတက်ချုပ်မင်းအောင်လှိုင်ကဖျက်ဆီးပစ်သလိုဖြစ်နေပါတယ်။အာဆီယံအသင်းဟာကိုအတက်ကိုစုကိုရှူးကိုပတ်ဖြစ်နေပါတယ်။အကြောင်းကတော့အသင်းဝင်တွေလိုက်နာရမယ့်အခြေခံမူထဲမှာပြည်တွင်းရေးကိုဝင်မဆွတ်ရေးဖိအားမပေးရေးနဲ့ဖျက်လို့ဖျက်ဆီးမလုပ်ရေးစတာတွေကိုပြားထန်းတာလို့ဖြစ်ပါတယ
်။ဥပမာအားလုံးသဘောတူထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုအကောင့်ထည့်ပေါ်တဲ့နေရာမှာပြည်တွင်းရေးမှာမဆွတ်ဖက်ရေးနဲ့ပြာမပေးရေးဆိုတဲ့အာဆီယံမူဝါဒတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်ဒေသတစ်ခုလုံးကိုအန္တရာယ်ပြုလာမဲ့စစ်ဘေးရှောင်ဒုက္ခသည်ပြဿနာမျိုးကိုတိတိယောက်ယောက်မကိုင်းတွင်းနိုင်တာဟာအာဆီယံမူဝါဒချွတ်ချုံချမှုဖြစ်တယ်လို့ပြောနိုင်ပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာပြဿနာဟာထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိရောက်သွားတာဟာအာဆီယံအသင်းအတွက်သင်ခန်းစာယူစရာတစ်ခုဖြစ်ပါတယ်အာဆီယံနိုင်ငံမှာ1951ကုလသမဂ္ဂဒုက္ခသည်ရေးရာသဘောတူချက်ကိုကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကသာလက်မှတ်ထိုးထားပါတယ်။ဒါကြောင့်အာဆီယံဒေသမှာဒုက္ခသည်တွေဟာပြည်내ချုပ်ကျယ်မှုနဲ့အနိုင်ကျင့်ဆက်ဆံမှုကိုခံနေကြရတာဖြစ်ပါတယ်။အာဆီယံနိုင်ငံအားလုံးလက်ခံထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုတက်ချုပ်မင်းအောင်လှိုင်မထေမဲ့မြင်ပြုတာကိုအရေးယူနိုင်ဖို့လိုပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေဟာတလေတဲစီတခီးတဲသွားနေတဲ့စီးပွားဘက်တွေဖြစ်လို့အေးအေးယူဖို့ဆိုတာအပြောလွယ်သလောက်လောက်ရခဲ့နေပုံရပါတယ်ခင်ဗျာ
ဥက္ကံခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ VO American အတန်းကနေကြာတာပတိနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လင်းပေးနေတာပါအခုဆက်ပြီးတော့တိုင်းရင်သတင်းလွှာကိုတင်ပြပေးပါအောင်မယ်နေဆက်အခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ပြပေးထားကြပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြန်ကြီးဦးဒေသနဲ့ကမမောင်းမြို့တွေမှာဟာပုန်ခရိုင်ဒေသကစစ်ရှောင်တထောင်ကျော်တိန်းရှောင်ရောက်ရှိနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာတော့ဖေဖော်ဝါရီလအတွင်းလူနေအိမ်တရာကျော်မိရှုခံခဲ့ရတယ်ဆိုတာနဲ့ကချင်ပြည်နယ်ပူတာအုံမြို့နယ်အတွင်းစစ်ရှောင်တွေဒုက္ခရောက်နေတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းပါတရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်လိုင်းဘွဲမြို့နယ်မြိုင်ကြီးငူဒေသနဲ့တန်လွင်တစ်ဖက်ချမ်းကမမောင်မြို့တွေမှာဖပွန်ဒေသကစစ်ရှောင်တွေလာရောက်တင်းရှောင်နေတာတပ်တောင်းကျော်ရှိနေပြီလို့စရင်ပြုစုထားတဲ့စစ်ရှောင်ကော်မတီထံကနေသိရပါဗါတယ်အဲ့ဒီစစ်ပေးရှောင်တွေဟာဖပွန်ခရိုင်တပ်ဟန်ကအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားစစ်ရေးပဋိပက္ခတွေကြောင့်တင်းရှောင်လာကြတာပါဒီစစ်ရှောင်တွေဟာပြည်ခဲ့တဲ့မေလကလေးကရောက်ရှိလာသူတွေရှိနေတယ်လို့အသက်ရောက်ရှိလာတဲ့စစ်ရှောင်တွေလည်းပါဝင်နေပါဗါးဒါအပြင်ဖာပွန်စစ်ရှောင်တွေအတွက်တီးတန့်စစ်ရှောင်စခန်းတွေမရှိတာကြောင့်အချို့ကအသိမိတ်ဆွေအိမ်မှာခိုလုံနေကြတယ်လို့အသိမိတ်ဆွေမရှိတဲ့လူတွေကတော့အိမ်ရှင်ကိုခွင့်ပြုချက်တောင်းပြီးအိမ်အောက်မှာမိသားစုအလိုက်နေထိုင်နေရပါတယ်တချို့ကလည်းသူများချာနေမှာတဲထိုးပြီးနေထိုင်နေရတာတွေလည်းရှိနေပါတယ်ဖာပွန်မြို့မှာရှိတဲ့ပြည်သူလူထုနေအိမ်အဆောက်အဦတွေမှာစစ်ကောင်စီလက်နက်ကြီးမကြာခဏကြားရောက်ဒါကြောင့်ပြည်ခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကလည်းမြို့ခံအယောက်80ကျော်ကမမောင်းဘက်ကိုထပ်မံတင်းရှောင်လာတယ်လို့ KNU မူဒရောသတင်းစင်ကထုတ်ပြန်ထားတာရှိပါတယ်
။ချင်းပြည်နယ်ထန်တရာမြို့မှာစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလ25ရက်နေ့နဲ့29ရက်နေ့တုန်းကလူနေအိမ်တွေကိုထပ်မံမီးရှို့ပြီးအိမ်ခြေ101အိမ်လောင်ကျွမ်းပြကျခဲ့တယ်လို့ထန်တရာ Placement Affair Committee ကမတ်လ1ရက်နေ့ကထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာဖေဖော်ဝါရီလ25ရက်နေ့မှာထန်တရာမြို့ပေါ်ကစုံမုံဆေးပြားကျောင်းနဲ့ TABC ရက်ကွက်ကလူနေအိမ်63လုံးမီးရှို့ခဲ့ပြီးဖေဖော်ဝါရီ29ရက်နေ့တုန်းကလည်းကျောင်းရက်ကွက်ကလူနေအိမ်10လုံးကိုမီးရှို့ခဲ့တာဖြစ်ပါတယ်အိမ်ခြေ2000ခန့်ရှိပြီးလူဦးရေ1000ဝန်းကျင်ခန့်ရှိတဲ့ထန်တရာမြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့တွေကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ9ရက်နေ့ကနေလူနေအိမ်တွေကိုစတင်မီးရှို့တာဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီလ29ရက်နေ့အထိ26ကြိမ်မီးရှို့ခဲ့တာဖြစ်ပြီးတော့အဲ့ဒီမီးရှို့မှုမှာဖျားကြောင်ရှစ်ကြောင်အပါဝင်လူနေအိမ်1000ကျော်လောင်ကျွမ်းခဲ့တာဟာထန်တရာမြို့ရဲ့ထဲဝက်ကျော်ပျက်စီးသွားတာလည်းဖြစ်ပါတယ
်ဗုဒ္ဓရုပ်ပွားတော်နှစ်ဦးပင့်ဆောင်လာတဲ့ကားအမ်းမြို့နယ်မှာတိမ်းမောက်သွားတဲ့အတွက်၄ဦးသေဆုံးပြီး၁၀ဦးဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီကားဟာဗုဒ္ဓရုပ်ပွားတော်နှစ်ဦးတင်ဆောင်ပြီးနေပြည်တော်ကနေရခိုင်ပြည်မြေပုံမြို့နယ်ကန်းတောင်ကြီးမြို့အလားမှာမတ်လ၁ရက်နေ့နေ့လယ်ပိုင်းကအမ်းမြို့နယ်ကံမြင့်ကန်ကျေးရွာအနီးတိမ်းမောက်ခဲ့တာဖြစ်ပါတယ်အခုလိုကားတိမ်းမောက်သွားတဲ့အတွက်လူ၄ဦးသေဆုံးပြီးယဟန်တော်တပတ်အပါအဝင်၁၀ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေကိုအမ်းစေယုံမှာစေကုသပေးနေတယ်လို့ဒေသခံတွေကပြောပါတယ်။အခုပင့်ဆောင်လာတဲ့ရုပ်ပွားတော်နှစ်စုဟာကန်တောင်ကြီးမြို့အနီးကတပန်းသူစေအနီးမှာတည်ထားကိုးကွယ်ဖို့အတွက်နေပြည်တော်တပ်ကုန်းမှာသတင်းတုံးနေတဲ့ကန်တောင်ကြီးဇာတိအရှင်ဝေပုံလကဥဆောင်ပြီးပင့်ဆောင်လာတာဖြစ်တယ်လို့မြေပုံဒေသခံတွေကပြောပါတယ်
။စစ်ရေးတင်းမာမှုတွေပြင်းထန်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒီပေါ်ကြောက်မဲနဲ့ရှမ်းပြည်တောင်ပိုင်းရဲဆောင်မြို့နယ်ထဲမှာမိုင်းနှိမ့်မှုတွေမကြာခဏဖြစ်ပွားနေပါတယ်။မတ်လ၁ရက်နေ့ကကြောက်မဲမြို့နယ်မှာငါးဖမ်းဖို့တွားတဲ့လူငယ်နှစ်ဦးမိုင်းနှိမ့်ပြီးတဦးတေဆုံးပြီးတဦးတန်ရာပြင်းထန်ရရှိခဲ့ပါတယ်ဖေဖော်ဝါရီ28ရက်နေ့တုန်းကဒီဘောမြို့ကလာတဲ့စေးတဲတဦးလဲရဲဆောင်မြို့နယ်ထဲမှာနောင်ငိုးကုန်းစာအကြမ်းမှာမိုင်းနှိမ့်လို့တန်ရာပြင်းထန်ရရှိခဲ့ပါတယ်လက်ရှိဒီဘောမြို့နယ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS ကြားတိုက်ပွဲတွေညှိနေပေမဲ့ထောင်ထားတဲ့မိုင်းတွေကနေရာအများအပြားမှာရှိနေလို့ရွာသားတွေမကြခဏနှိမ့်ပြီးတကြေတန်ရာရရှိခဲ့တဲ့အပြင်တက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းထောင်ထားတဲ့မိုင်းတွေပြန်ဖြုတ်ပေးဖို့ဒေသတွင်းပရဟိတတွေလူငယ်အတင်းအဖွဲ့တွေကတောင်းဆိုနေကြပါတယ်
မွန်မြင်နယ်မှာတက္ကသိုလ်ဝင်စာမေးပွဲတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုပစ္စည်းကမ်းတွေနဲ့အညီကျင်းပသွားမယ်လို့မွန်ပြည်နယ်ပညာရေးမှူးရုံးကသိရပါဗျ။မွန်ပြည်နယ်ဆယ်မြို့နယ်ကကျောင်းသားကျောင်းသူ1000ကျော်ဝင်ရောက်ဖြည့်ဆို့มาဖြစ်တယ်လို့လည်းပြည်နယ်ပညာရေးမှူးရုံးတာဝန်ရှိသူတဦးကပြောပါဗျ။တနင်္ဂနွေလုံးမှာတက္ကသိုလ်ဝင်စာမေးပွဲတွေကိုမတ်လ31ရက်နေ့ကနေဧပြီလ9ရက်နေ့အထိပြုတ်လောက်သွားမှာဖြစ်ပါတယ်။မွန်ပြည်နယ်မှာကျောင်းတွင်းကဖြည့်ဆို့မဲ့ကျောင်းသားကျောင်းသူ6119ဦးပြင်ပကနေဖြည့်ဆို့မဲ့ចောင်းသားចောင်းလူ2699ဦးစုစုပေါင်း11916ဦးဖြည့်ဆို့มาဖြစ်ပါတယ်မွန်ပြည်နယ်ရှိចောင်းတွေမှာကိုပြကူးဆက်မှုတွေမြင့်နေပေမဲ့တက္ကသိုလ်ဝင်စာမေးပွဲတွေကိုတော့ဆက်လက်ကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြောက်ဖျားပိုင်းပူတအောင်မြို့နယ်အတွင်းကစစ်ကောင်စီတပ်နဲ့ကချင်လူလိုက်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေစစ်ရေးတင်းမာမှုတွေကြောင့်တောတောင်တွေထဲထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေဟာစေဝါတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမေကနေပဲစူးစီးတင်ဆက်ပြီးသွားမှာဖြစ်ပါတယ်ပူတောင်မြို့နယ်အတွင်းတောတောင်တွေထဲကိုစစ်ရှောင်နေရတာတလားလောက်ရှိလာပြီဖြစ်တဲ့အတွက်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေ နေတိုင်းမကောင်းဖြစ်နေကြတယ်လို့စစ်ဆောင်မျိုးသားတယောက်ကပြောပါတယ
်ကလေးတွေကနာစီဆောင်စုအဲ့လိုနဲ့ချားတာလေအများကြီးနောက်ပြီးချမ်းတုံတို့မှချားတာလေရှိတယ်ဒီပူဒီကိုက်ခဲပြီးမှနာတဲ့လူတွေရှိတယ်ချားနာတဲ့လူတွေရှိတယ်ဆိုတော့ဆဲတဲ့လူတွေနောက်ပြီးတချို့ကစင်းရဲတဲ့ဆိုတော့စားစရာတောက်စရာလည်းမရှိတဲ့လူတွေရှိတယ
်ပူတာအုံမြို့နယ်လုံရှာရန်စွန်ပီယန်ဖပ်မှာတန်ကြားနဲ့အစီအံကြီးရအနီးတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်တွေကြားမှာစစ်ရေးတင်းမာနေဆဲဖြစ်ပြီးတိုက်ပွဲတွေကလည်းဆက်ပြော့ဖြစ်နေတယ်လို့ဒေသခံရွာသားတွေကပြောပါတယ်မတ်လ၁ရက်နေ့အထိတိုက်ပွဲတွေဆက်ဖြစ်နေပြီးရွာသားတွေကလည်းစိုးရိမ်နေအတွက်တောထဲတောင်ထဲမှာပဲဆက်ပြီးနေနေကြပြော့တချို့ဟာဆိုရင်ထမင်းမစားတဲ့သူတွေတောင်ရှိနေတယ်လို့လုံရှာရန်ကြီးရွာကစစ်ဆောင်မျိုးသမီးတယောက်ကပြောပါတယ်
ဆိုရင်ကြလေဆိုရင်လည်းကွာလေမပုံချလာမလားတမျိုးကြီးကြောက်လို့ပေါ့ဒီမှာကျတော့အမိုင်းတန်ဒီအဲနေတိုင်းဟိုမှာတိုက်ပွဲဖြစ်တယ်ဒီမှာတိုက်ပွဲဖြစ်တယ်ဆိုတော့မပေးနေရလေခင်းနေတဲ့ငါတပေါ့နော
်ပူတော်ခင်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲမှာတော့စစ်ကောင်စီတပ်ကလေရင်ကနေကြေးရွာတွေတဲကိုဘုံကျဲခဲ့တာကြောင့်အခုချိန်ထိရွာတွေကိုမပြန်ရေးကြသေးဘူးလို့စစ်ဆောင်မျိုးသားကဆက်ပြောပါတယ်
ကျွန်တော်ကမခတ်နိုင်ပါဘူးသူတို့ကပစ်ချင်တဲ့နေရာကိုပစ်တာဆက်မညီမထဲမှာပြန်နေဆိုတော့အဲ့ဒီလက်နက်ကြီးတွေပြင်မှာကိုစိုးရင်လေနောက်ပြီးလေရင်ကနေပြင်မှာကိုပုံကျဲမှာကိုစိုးရင်တော့
အခုတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကနံပါတ်ဆက်သွယ်ရေးခက်ခဲတယ်လို့ရိတ်ခါနဲ့စီးဝါတွေရောက်လာဖို့လည်းခက်ခဲနေတယ်လို့ပြောပါတယ်လမ်းတွေပိတ်ထားခဲ့တဲ့အတွက်စားနပ်ရိတ်ခါစီးဝါ 73C ဓာတ်ဆီတွေလည်းပြတ်နေပြီလို့ပူတာအိုဒေသခံတွေကပြောပါတယ်ပူတာအိုကိုင်တဲ့ကကြေးရွာပေါင်း9ရွာကစစ်ရှောင်း3000ကျော်လောက်ဟာတောတောင်တွေထဲမှာအများစုနဲ့စစ်ပေးလို့ရပူတာအိုမျိုးပေါ်ကဆွေမျိုးနီးစပ်တွေနဲ့မြစ်ကျနာမျိုးကဆွေမျိုးနီးစပ်တွေရှိတဲ့နေရာအထိတချို့ဟာစစ်ပေးရှောင်နေကြရတယ်လို့သိရပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကလေးကန့်ကောကာလမပေါ်မှာတည်ရှိတဲ့ချောင်းခွားကြေးရွာကစစ်ပေးရှောင်နေတဲ့ချင်းလူမျိုးသားမိ၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးမိရှို့တပ်ဖြတ်မှုဖြစ်ပွားခဲ့တယ်လို့သိရပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းပေးထားပါဗျ။
တိုက်ပွဲတွေကြောင့်ကလေးမျိုးနဲ့ချောင်းခွားကြေးရွာကနေတောင်ယာတောထဲမှာစစ်ပေးရှောင်နေတဲ့သားမိ၃ဦးကိုစစ်ကောင်စီတပ်သားတွေကပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးခေါ်ဆောင်သွားပြီးနောက်ဖေဖော်ဝါရီလ24ရက်နေ့မနေ့ပိုင်းမှာတော့မိရှို့ခံထားရတဲ့ရုပ်အလောင်းအကျဉ်းချံကိုသာတွေ့ရှိခဲ့ပါတယ်။သူတို့သားမိ၃ဦးကိုတံဖူကြီးရွာအရှိတ်ဘက်တောင်ယာတဲမှာတဲအိမ်နဲ့အတူစစ်ကောင်စီတပ်သားတွေကမီးရှို့တပ်ဖြတ်ခဲ့တယ်လို့ CDF ကကကြီးကတာဝန်ရှိသူတို့ကပြောပါတယ်
။ညဉ့်ညင်တပ်တွေနဲ့ဒေသခံပြည်သူတွေရဲ့ဟိုပြောကြားချက်အရတော့ဒီတံဖူရဲ့ရွာအရှိတ်ဘက်ခင်းမှာရှိတဲ့ရွာတော့အကျဲတဲအိမ်တစ်ခုတည်းကနေပြီးတော့မှဒါတနက်တန်၃ချက်ထွက်ပေါ်လာပြီးတော့မှအဲ့ဒီတဲအိမ်ကိုလည်းစစ်ကောင်စီတပ်ကနေပြီးတော့မှမီးရှို့ဖျက်ဆီးသွားခဲ့တယ်ပေါ့နော်။နောက်ရကျွန်တော်တို့ဒါ KGG CNDF ပူပေါင်းကနေပြီးတော့မှမီးရှို့ခံရတဲ့တဲအိမ်ကိုတော့ရောက်ဆက်ဆေးတဲ့အခါကျမှဒါမီးလောင်ချမ်းပြီးတော့မှပြာကျနေတဲ့အယူအဆကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်ဟုတ်ကဲ့
ဖေဖော်ဝါရီလ24ရက်နေ့မနေ့ပိုင်းမှာချင်းဒီတာကာကွယ်တပ်ဖွဲ့တွေဖြစ်တဲ့ CDF KKG CNDF တပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးကြည့်ရမှာမီးလောင်ကျွမ်းတဲ့အယူအဆအကျဉ်းချံတွေကိုသာတွေ့ရှိခဲ့တယ်လို့ဆိုပါတယ်ဖမ်းဆီးတပ်ဖြတ်ခံရတဲ့တအမိ3ဦးဟာအသက်40အရွယ်ပြီးငွန်ဇလန်အသက်16နှစ်အရွယ်မိုင်ထျောင်းနွန်ကျွမ်းနဲ့အသက်14နှစ်အရွယ်မိုင်ငွန်ဇထျောင်းတို့ဖြစ်ကြပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်80လောက်ဟာသူတို့တအမိတွေကိုဖမ်းဆီးခေါ်ဆောင်သွားကမီးရှို့တပ်ဖြတ်သွားတာလို့ဒေသခံတဦးကအခုလိုပြောပါတယ်
အဲ့ဒီသူတို့တဲတံဖမဝင်ခင်ပေါ့နော်သူတို့ဒီကဲမှာတနည်းလောက်အိတ်ကြတယ်လေဒီတော့အဲ့ဒီတာမီ၃ယောက်ကိုခမင်းချက်ခိုင်းတယ်စိတ်တွေဒဲရီစစ်တွေစပ်ပြီးမှသူတို့ချက်ခိုင်းတယ်သူတို့ကခိုင်းပြီးမှချက်ကြတယ်အဲ့ဒါမနေ့သူတို့တံဖူဖက်လာတဲ့ခါကျတော့ဆောင်းတော့ကြတံဖူတော့ပြီးမှတံဖူတဲမှာနေရှုကြတာဘုံစလုံးနေရှုခိုင်းရတာ
စစ်ကောင်စီတပ်ဟာစီးရင်နဲ့ပတ်သက်ဆင်နွယ်မှုမရှိတဲ့အယက်သားပြည်သူတွေပေါ်ပြစ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ချင်းရီးရအဖွဲ့ချုပ် ICA ပြန်ကြားရေးတာဝန်ခံကပြောပါတယ်
ဒီစစ်အာဏာရှင်စနစ်ကိုတော်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေတာအယက်သားပြည်သူတွေပေါ်မှာ
စီရီရဲ့ချက်တွေနဲ့ပြစ်မှတ်ထားအသုံးပြုနေတာတွေ့ရတယ်ပေါ့နော်။ညမြန်မာနိုင်ငံအနေနဲ့လည်းဒီစစ်ပွဲတွေမှာဒါလိုက်နိုင်ရမယ့်ဒီဂျီနီဗာကွန်ဗင်းရှင်းတွေကိုလက်မှတ်ထိုးပြီးသားဖြစ်တယ်။ဒါတိုက်ပွဲဖြစ်လာပြီဆိုရင်တော့ရဲသားပြည်သူတွေအပေါ်မှာထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်ပေါ့နော်။ထိခိုက်မှုမရှိအောင်ရှောင်ရှားရမယ်။ဒီတော့ဒီစစ်ကောင်စီရဲ့ဓာတ်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာတွေ့ရတယ်ပေါ့နော်။ဒါစစ်စာဇဝမှုတွေကျူးလွန်နေတာဟုတ်။ဒါလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စာဇဝမှုပြီးတော့မှစစ်စာဇဝမှုလည်းမြောက်ပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်တနှစ်အတွင်းမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းလူမျိုး160ကျော်တည်ဆုံခဲ့ရပြီလို့ချင်းရဲအဖွဲ့ချုပ် ICA ကထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်လိုင်းဖွဲ့မြို့နယ်မြန်ကြီးငူဒေသနဲ့ကမမောင်မြို့တွင်မှဖပွန်ခရိုင်ဒေသကစစ်ရှောင်းတပေါင်းကျော်တင်းဆောင်ရောက်ရှိနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလအတွင်းလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့လို့အိမ်ခြေတရားတအိမ်လောင်ကျွမ်းခဲ့တယ်လို့ထန်တလန်လူမှုအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။နေဆက်ဒေတာတိုင်းရင်းသတင်းသားတွေတိုင်းရင်းသတင်းလွှာကိုနားဆင်ကြကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA ကနေပြီးတော့ခြားတာပရိသတ်ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့တဲ့င်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာတဲ့င်းတစ်ပတ်ကြာလာပြီဖြစ်ပြီးယူကရိန်းမျိုးကြီးတချို့ဝိုင်းခံထားရသလိုဒုက္ခတွေလည်းတန်းနဲ့ချီထွက်ပြေးနေကြရပါတယ်။ရုရှားတပ်တွေအနေနဲ့ယူကရိန်းကအဓိကမျိုးကြီးတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပြီးယူကရိန်းနေစားဖြတ်ကျော်ထွက်ပြေးနေရတဲ့ဒုက္ခတွေပေါင်းတသန်းကျော်လာချိန်မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကရန်သူရဲ့အစီအစဉ်ကိုဖျက်ဆီးနိုင်ခဲ့တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တဲ့အပေါ်ရှုတ်ချကန့်ကွက်တဲ့ဆုံးဖြတ်ချက်မှုကြောင့်ကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံခဲ့တယ်လို့တာမကြီးဦးကျော်မိုးထွန်းကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကမနေ့ကချက်မှတ်တဲ့ယူကရိန်းအပေါ်ကျူးကျော်မှုကန့်ကွက်တဲ့ဆုံးဖြတ်ချက်အဆိုမူကြောင့်ပူတွဲအဆိုရှင်အဖြစ်ထောက်ခံမဲပေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလည်းစစ်တပ်ရဲ့လူမဆန်ရက်စက်ကြမ်းကြုတ်မှုတွေလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်အလားတူဆင်းရဲဒုက္ခတွေရင်ဆိုင်နေရတာမို့ယူကရိန်းပြည်သူတွေကြုံနေရတဲ့ဒုက္ခတွေကိုပိုမိုနားလည်မျှဝေခံစားမိပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကအရှင်အဖြစ်လက်ခံကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရခံထားသူမဟုတ်တဲ့တာဝန်ရှိသူကိုတက်ရောက်ဖို့ဖိတ်မယ်လို့အမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူတဦးပြောတဲ့အကြောင်းရိုက်တာသတင်းမှရေးပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံအကြီးအကဲတွေတက်ရောက်မယ်ဒီထိပ်သီးအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူဂျီမီအောင်လိုင်ကိုဖိတ်ကြားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးဌာနကနာမည်နဲ့တကွထည့်ပြောသွားတာမဟုတ်ပေမဲ့အာဆီယံအဖွဲ့မှာအရင်သဘောတူထားချက်အတိုင်းဖိတ်ကြားမှာဖြစ်တယ်လို့မနေ့ကပြောပါရခင်ဗျာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရတ်စခွန်ဟာမတ်လ20ရက်နေ့ကနေ23ရက်နေ့ထိမြန်မာနိုင်ငံကိုသွားမယ်လို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနကဒီကနေ့ပြောတဲ့အကြောင်း AP သတင်းတပွန်မှာရေးထားပါတယ်အထူးကိုယ်စားလှယ်ပရတ်စခွန်ရဲ့မြန်မာခရီးစဉ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနပြောခွင့်ရတဦးကအတိအပြုပြောဆိုပေမဲ့အသေးစိတ်တွေကတော့အပြည့်မတရသေးဘူးလို့ AP သတင်းမှာရေးသားထားပါတယ်။အာဆီယံအထူးကိုယ်စားလှယ်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေနဲ့တွေ့ဆုံဖို့မကြာသေးခင်ကပဲစစ်ကောင်စီကခွင့်ပြုချက်ချပေးခဲ့တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံရဲ့စွမ်းအင်ကန်ဒါမှာနျူကလ িয়ার စွမ်းအင်ကိုပါထည့်သွင်းဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသမ္မတအမိန့်တရလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဖိလစ်ပိုင်အာနာဘိုင်နီကကြောက်မိသွေးအသုံးပြုတဲ့စွမ်းအင်ထုတ်လုပ်တဲ့စက်ရုံတွေကိုပိတ်သိမ်းဖို့ပြင်ဆင်လာနေချိန်မှာပဲအခုလိုသမ္မတအမိန့်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံဟာအစောပိုင်းတုန်းကလည်းနျူကလ িয়ার စွမ်းအင်ကိုအသုံးပြုဖို့ကြိုးပမ်းခဲ့ပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိသတ်နဲ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်စုံမွန်ဖြစ်ပြီးဆက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်မွန်လိုက်ပါခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.